ရခိုင်မြောက်ပိုင်းကြောက်တော်မြို့နယ်တွင်ကကစ်ပါနရီတရာအနီးမှာမြန်မာတပ်မတော်ရင်တန်းဘုံခွဲတိုက်ခိုက်ခံရလို့ထိခိုက်ဒဏ်ရာရသားတွေရှိခဲ့ပါတယ်။တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်အနီးအနားမှာရှိတဲ့ရွာသားတွေကိုမြန်မာစစ်တပ်ကဖမ်းဆီးစစ်ဆေးတာတွေလည်းရှိနေတယ်လို့ဆိုပါတယ်။ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကစုံစမ်းမေးမြန်းတင်ပြထားပါတယ်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကစ်ပါနရီတရာအနီးမှာတပ်မတော်စစ်ကြောင်းတို့ကစူလိုင်လ CN နဲ့မနေ့ပိုင်းကဘုံခွဲတိုက်ခိုက်ခံရတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးတွင်မှဘုံမှုချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်။ဒါပေမဲ့သေဆုံးသူရှိမရှိနဲ့ဘယ်လိုထိခိုက်ဒဏ်ရာရသလဲဆိုတဲ့အသေးစိတ်ကိုတော့မပြောပါဘူ
း။အဲဒါနာမှာတော့ကျွန်တော်ဗမူမိုင်းလုံးပေါ့ပြတိုက်ခိုက်ခဲ့တာရှိတယ်။ကျွန်တော်စီကစစ်ပြီးချုပ်ရတာရခဲ့တာရှိတယ်။မိကမနဲ့ဖြစ်လာရောမှဖြစ်တာ။ဗမူမိုင်းနဲ့ကျွန်တော်ဒီအလင်းလိုက်တိုက်ခိုက်တဲ့တော့
ရခိုင်လက်နက်ကိုင်အဖွဲ့အနေနဲ့ဒီတိုက်ပွဲတွင်ဘုံအပါဝင်ဂျုံကိုတိုက်ခတ်ခဲ့ရမှာမြန်မာစစ်တပ်ဘက်ကကြောက်ဆုံးမှုတွေများပြားတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။မင်းကဒီမင်းရဲ့ခေါင်းနားကြီးလေးချက်မှာကြောက်တယ်မင်းနဲ့အဲ့ဒီဘေးစပါနဲ့ဒီကြားရဲ့ဒီအခြေဖက်ပေါ့နော်မိသားစုမှာ၆ကီလိုမီတာလောက်မှာမြန်မာစစ်တပ်ရဲ့ဒီအားတရား50လောက်ပါလေစစ်ကြောင်းတွေဒီနေ့လေးတစ်ခါနေကြားပြတိုက်ခိုက်တာရှိအဲ့ဒီတိုက်ခိုက်မှုအကျင်းမှာတော့ရန်ပြည်ကနေဒီ15ဦးတည်းမလို့ကြောက်ဆုံးတာရှိတယ်
ကျောက်တော်မြို့နယ်ကစ်ပါနဒီသရဏီဘုံခွဲတိုက်ခတ်မှုဖြစ်စဉ်မှာထိခိုက်ဒိဆိုးမှုတွေကိုတော့တိကျတိမပြုနိုင်သေးပါဘူး။မိုင်းခွဲတိုက်ခတ်ခံရပြီးမြန်မာစစ်တပ်ကနေအနီးနားကပိန်းလင်းချောင်းရွာသားတွေကိုဖမ်းဆီးမှုတွေရှိနေတယ်လို့ပိန်းလင်းချောင်းရွာသားတို့ကပြောပါတယ်
။ဒီနေ့ရွာသားတွေဆက်ခံရတယ်။ဒါရင်တို့တိုက်ရှိခံရလို့ပေါ့ပဲ
။စူလိုင်လ6ရက်နေ့ကလည်းအမ်းမြို့နယ်ဓာတ်တော်ကြီးရွာကရွာသား3ဦးကိုတမတော်စစ်ရင်တန်းဘုံပေါက်ခွဲတဲ့ဆိုတဲ့တန်တရားနဲ့တမတော်ကဖမ်းဆီးထားပြီးလက်ရှိစစ်ဆေးနေတဲ့အခြေအနေမှာရှိနေပါတယ်။အေလနဲ့ကြံဖွဲ့တွေအခြေပြုလှုပ်ရှားနေတယ်လို့တန်တရားရှိတဲ့အခြေရွာတွေကလည်းမြန်မာစစ်တပ်ဘက်ကနေနေပြည်ရှင်းလင်းရေးစစ်ဆေးမှုတွေပုံမူတင်ကြလာနေပါတယ်။ဗူဒီတောင်မြို့နယ်ကံပြင်းခြေရွာမှာမြန်မာစစ်တပ်ကနေတပတ်ကြာဝိုင်းပတ်စစ်ဆေးနေတဲ့အခြေအနေကြောင့်ရွာသားတွေစောင့်ဝတ်နေထိုင်ရေးမှာစိုးရိမ်စရာဖြစ်နေတယ်လို့ဗူဒီတောင်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကအခုလိုပြောပါတယ
်။ကံပြင်းအခြေအနေကရွာကလူတွေကတပည့်လောက်ရှိပြီ။နေရနေကြရလေ။တမောင်ပြင်းလေးကအဲ့ဒီရွာမှာရောက်နေတယ်။ရွာသားကကျားစီ6ယောက်မဆီ6ယောက်ဖုန်းကြီးတပါးဘောလုံးတုံးစင်နဲ့တုံးရပေါ်တော့ဆိုတော့သူတို့ဗမာလူပြောလို့ရဘူး။ရှိရကိုစားတော့ပြီးတော့နေကြတာ။အခုကတော့ရိခါလေးလေးပုံပြီးတော့ပြောတယ်။ရွာမှာလူတွေကိုအကုန်လုံးဒီနေ့ကခေါ်ပြီးမှသူတို့ကစူးကြတယ်လို့ပြောတယ်။ဒါကြောင့်အနေနဲ့တော့ဒီ ICRC အဖွဲ့ကတော့အကူအညီတောင်းထားတယ်။ပေါ်ပြီးမှကူညီသေးပါလို့တော်တော်ကက်ခဲဖြစ်နေတယ်။ကျွန်တော်ကတော့စိုးရိမ်နေတယ်ကြောက်တယ်လို့ဖြစ်တော့မှလည်းစိုးတယ်ပေါ့နော်
။ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကလည်းဗူဒီတောင်မြို့နယ်အလဲချောင်းကျေးရွာနဲ့ရတိတောင်မြို့နယ်အမြင့်တောင်ကျေးရွာကိုမြန်မာစစ်တပ်ကနေမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့တပ်မတော်ဘက်ကတော့နှစ်ဖက်စိုက်ပွဲဖြစ်ပွားမှုအတွင်းကြီးထိမှန်လို့မီးလောင်တာဖြစ်ကြောင်းဖြေရှင်းချက်ပေးထားပါတယ်။မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ဒီစင်မာလာကနေစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာအေအေနဲ့ဆက်နွယ်နေတဲ့မတင်ကမှုနဲ့ဖမ်းဆီးခဲ့သူ90ကျော်စစ်ဆေးနေဆဲ36ဦးအမှုဖွဲ့ရည်ယူထားတာ45ဦးပြစ်ဒဏ်ချမှတ်ခံရသူ73ဦးရှိနေတယ်လို့ဇော်လ22ရက်နေ့နေပြည်တော်မှာပြုတ်လုတဲ့တပ်မတော်သတင်းစာရှင်းလင်းပွဲပြီးထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ကိုအိမ်သတင်းတင်ပြတော်တော်ပါရှင်